အီရန်နျူကလ িয়ার ရေးပြည့်ပြည့်စုံတဲ့သဘောတူညီချက်တစ်ခုရဖို့အတွက်ဩစတြေးလျနိုင်ငံဗီယက်နာမြို့မှာဆက်ဆက်ညှိနှိုင်းရေးမှုတွေတွေ့ဆုံဆွေးနွေးနေကြတာနောက်ဆုံးရက်ကိုရောက်လာပြီဖြစ်ပါတယ်။ဒီကနေ့အင်္ဂါနေ့ဟာနောက်ဆုံးရက်ဖြစ်နေသတ်မှတ်ထားကြတာဖြစ်ပါတယ်။သဘောထားကိုလည်းနေတဲ့ကိစ္စရဲ့အများအပြားကြန့်ရှိနေသေးပြီးတော့နောက်ထပ်ရက်အတန်ကြာအထိဆွေးနွေးပွဲတွေဆက်ပြီးတော့လုပ်ရအောင်မဲ့လားလာမှာရှိနေပါတယ်။အီရန်နဲ့အမေရိကန်၊ဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှား၊ဂျာမနီတို့ကကုစရယ်တွေဟာတင်းလာနေနှောင်းပိုင်းကနှစ်နာရီကြာဆွေးနွေးခဲ့ပြီးတဲ့နောက်အင်္ဂါနေ့အစောပိုင်းထိဆွေးနွေးချိန်ကိုထပ်တိုးထားကြတာပါ။အီရန်ရဲ့နျူကလ িয়ার ဆိုင်ရာလုံဆောင်ချက်တွေကိုကန့်သက်ပြီးတော့အပြန်အလှန်အဖြစ်တော်ဒီဒဏ်ခတ်အရေးယူမှုတွေကိုလျှော့ပေါ့ပြီးသဘောတူညီချက်တည်းရရဖို့အတွက်စစ်သက်ညှိနှိုင်းမှုတွေကိုအပြင်းထန်လုပ်နေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ April လကသဘောတူညီချက်မူပေါင်းတစ်ခုပေါ်မှာခြေခံပြီးတော့လုပ်နေတဲ့အခုဒီဆွေးနွေးပွဲတွေပြီးခဲ့တဲ့သတင်းပတ်ကအဆုံးသတ်ဖို့ရှိပေမဲ့နောက်ထပ်9ရက်သူတို့ထပ်ထိုးထားကြတာပါ။အခုတော့နောက်ထပ်အချိန်လိုနိုင်တယ်ဆိုပြီးတော့နှစ်ဖက်စလုံးကတာဝန်ရှိသူတွေကရိပ်မြှုပ်ပြောနေပါတယ်။ကြာသရီးနေ့မှာသဘောတူညီချက်တခုရတယ်ဆိုရင်အဲ့ဒါကိုလေးလာသုံးသပ်ပြီးတော့အီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေပြန်ရုပ်သိမ်းမလားဆိုတာရပ်ပေါင်း30တင်မှာအမေရိကန်ကွန်ဂရက်စ်လွှတ်တော်မှလည်းမဲခွဲဆုံးပြရပါလိမ့်မယ်။